ကချင်လွတ်လပ်ရေးအဖွဲ့ KAO ဌာနချုပ်လိုက်စားဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုမုံမောင်မြို့နယ်မျိုးသိအနီးနဲ့ဝိုင်းမော်မြို့နယ်ဆမာလန်ခွဲအနီးမှာ KAO ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒီရဲပိုင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတော်တင်ရှေကူမြို့နယ်ကထွေထွေအုပ်ချုပ်ရေးရုံးကိုလည်းဒေသခံကာကွယ်တပ်တွေကပုံကျဲ drone နဲ့တိုက်ခိုက်ခဲ့ပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကနတ်ဆန်ရဲရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လဆန်းကတည်းကစစ်ရေးတင်းမာမှုအရှိန်မြင့်တက်နေတာမှာစစ်ကောင်စီဘက်ကစစ်ရင်ရတိုးမြင့်စေလွတ်ခဲ့တယ်လို့ KIA ကလည်းလန်ခီမှာကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဗမော်မြစ်ကြီးနားလမ်းမှာတိုက်ပွဲတွေဆက်တိုက်ဆီလို့ဖြစ်လာနေခဲ့တာပါစက်တင်ဘာလ5ရက်မနေ့ကလည်းဗမော်ဘက်ကနေနတ်ဆန်ရဲဘက်ကိုဝင်လာတဲ့စစ်ကောင်စီရင်တန်းကိုမြို့သစ်ကုန်းလောအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ
်ဟုတ်တယ်ညပေါ့ကွာအမောင်နဲ့တလာပြီစစ်ကြောင်းမနော်ကောတင်လာရဟိုမြစ်တီမှာတော့ပြောင်းကြတဲ့အဲ့ဒါတညာလုံးဒီမှာအသေးကြီးနဲ့ပြတော်လို့ပြပုံနဲ့အလူမြစ်တီတို့ပြောတာမင်းရတော့သူဟိုတော့ပြင်းတော်မှရမြစ်တီတော့ပြင်းတော်မှဟိုလမ်းပိတ်ထားတဲ့ကောတစီကြောင့်ဖြစ်ကြတာလို့တော့ပြင်းနေဆုံးထုတ်တယ်လို့ပြောတာတော့ဖုန်းတော့ပြန်ဒီလိုင်းကောင်းတော့စီးတော်တဲ့ကောင်းရမပြန်ခောက်ခံနေတယ်မင်းရ
ဒီနေ့မှာတော့မြို့တင်မှာလမ်းပိတ်ထားတာပြန်ဖွင့်ပြီလို့လည်းဒေသခံကပြောပါတယ်။ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလည်းဒီရက်ပိုင်းမိုးမောက်မြို့နယ်တာပိန်ကျိုးရနာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်
။ဒီရက်ပိုင်းငါကတော့ဘုမောဘက်ကနဲ့တက်လာတဲ့စစ်ကိုအဖွဲ့ဒီကိုတာပိန်ကျိုးတနာမရောက်ခင်မှာသူတို့ကိုခံတိုက်ပွဲတွေရှိပါတယ်။အဲသူတို့တာနဲ့တက်လာတဲ့ဘူသူတို့မိုင်းဆွဲတိုက်ခိုက်တာဒီနည်းနည်းငယ်တဲ့အဲပစ်ခတ်တွေရှိခဲ့ပါတယ်။ဒါတော့နိုင်ရက်နဲ့လောက်ပါခင်ဗျ။အဲ့ဒီနေရာမှာသူတို့အဲချိနာတဲ့သဘောမျိုးရှိပါတယ်။အခုတတိကတော့အဲ့ဒီဒီမော်တော်ယာဉ်အဖွဲ့တွေကားအဖွဲ့တွေကတော့ညစ်ကုန်းလုံးမှာပဲအဲအလုံးကရက်နေတာကိုတွေ့ရပါတယ်။အဲ့ဒီကနေတော့ခြေချင်းနဲ့ပြန်ပြီးမှဆက်သွားမလားပေါ့နော်။အဲ့ဒါဆုံးကြည့်နေပါတယ်
။ဝိုင်းမော်မျိုးနဲ့ကစူးတပည့်ရန်ဘက်မှာလည်းမနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ဘူမူးကြီးနော်ဘူးကပြောပါတယ်။
သူတပတ်ပြန်ဘက်မှာမနေ့ကလည်းအဲ့ဘက်မှာတိုက်ပွဲရှိပါတယ်သူတို့ကလေကြောင်းနဲ့လာပစ်ကူတဲ့အထိတိုက်ပွဲတွေရှိပါတယ်ဒါပေမဲ့ဟိုမင်းပြရအခြေအနေကတော့တိကျတော့ခုတစ်ခေတ်တော့ကျွန်တော်ကတော့မရဘူးပေါ့နော်
ဒေသခံတွေကတော့ကစူးနဲ့တပတ်ရန်အနီးစမားလန်းခွဲနဲ့မလန်းရန်အနီးမှာနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေကြောင်းပြောကြပါတယ်အခုလို KIO ဌာနချုပ်လိုက်စားဒေသဘက်မှာစီးရင်တင်းမာနေချိန်ရွှေကူမြို့မှာတော့အထွေထွေအုပ်ချုပ်ရေးရုံးကိုဒေသခံ PDF အဖွဲ့က drone နဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိခဲ့ပါတယ်မနေ့စနေနေ့ဝင်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးအမျိုးသမီးတဦးဒဏ်ရာရခဲ့ကြောင်းရွှေကူဒေသခံတဦးကပြောပါတယ
်မနေ့စနေနေ့ကျော်လောက်ရမနေ့ဒုတိယမလုံးမနော်အဲ့တော့အချင်းချင်းဒီကနေ့ကတော့ဟောကန်းတော်ကလည်းရှင်းပြမှရကြတယ်။အဲ့ရုံးဝန်သားလားရွာကလေးပါပြလို့ပြောတယ်ဆက်လာလာလို့ဒါလည်းဒါတော့လာရင်ဒီအဲ့ဒါဖြစ်သွားတယ်ပေါ့နော်ပြင်လို့လိုက်တယ်။အဲ့ဒုတိယကျင်းတော့နိုင်ရွယ်လောက်နေတော့နှလုံးပြန်ချရတယ်။အဲ့ဒါတော့ဟိုရုံးရဲ့ရှေ့ပန်းနဲ့မှကြားတယ်ဘာမှတန်းချီ
ဒီလ3ရက်နဲ့4ရက်နေ့ကလည်းရွှေကူမြို့ရဲစခန်းကို2ရက်ဆက်ပြီး2ကြိမ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးဒီလ3ရက်နေ့ကတော့ရွှေကူမြို့ကြောက်ကြီးရဲစခန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ကို KIA PDF ပူးပေါင်းတပ်တွေကစီးနှင်းတိုက်ခိုက်တာတွေရှိခဲ့ပါတယ်ကချင်ပြည်နယ်အတွင်းစစ်ရေးပြင်းထန်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်နဲ့ TNLA တန်အန်းပလောင်တပ်အကြမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ